ကိုဗစ်ကြောင့်သေဆုံးစီးရင်ကိုဂျမားရေးဌာနကနေ့စဉ်ထုတ်ပြန်ပေးနေပေမဲ့အမှန်တကယ်သေဆုံးနှုန်းဟာတရားဝင်ထုတ်ပြန်တာထက်ပိုများဝယ်ရှိတယ်လို့ဆေးဘက်ဆိုင်ရာပညာရှင်တွေကပြောပါတယ်။ကိုဗစ်ကြောင့်သေဆုံးနှုန်းဟာအခုရပိုင်းအတွင်းတနေ့တဲ့တနေ့ပိုတိုးလာနေကြပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချန်းပြောပြပါမယ်
။ရန်ကုန်မြို့မှာရှိတဲ့တုတ်တန်တချို့မှာဒီရပိုင်းအတွင်းမီးတကြိုပေးရတဲ့အရေးအတွက်ကအဆအမတန်များပြားနေပြီးတော့အများစုကကိုဗစ်ရောဂါလက္ခဏာတွေနဲ့သေဆုံးခဲ့ကြတာလို့ပရိဒါအဖွဲ့ကပြောပါတယ်။ကျမရဲ့ဝင်ကြီးဌာနဘက်ကကိုဗစ်ကြောင့်တည်ဆုံးရတဲ့နှုံးထားကိုနေ့စဉ်ထုတ်ပြန်နေပေမဲ့လည်းအပြင်မှာတော့အဲ့ဒီအခြေအတွက်ထပ်ပိုများတယ်လို့ပြောကြပါရယ်မြမကျမရဲ့ဝင်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်ဆိုးကတော့တရားဝင်ကိန်းကနန်းတွေထက်မြေပြင်မှာတည်ဆုံးနှုံးကပိုများနေတယ်ဆိုတာစေပညာရှုထောင့်အရာဖြစ်နိုင်ကြောင်း VOA ကိုပြောပါရယ်ကျွန်
တော်တို့ကတော့ data ပေါ့နော်ကျွန်တော်တို့ဒီပေးရုံလေးပေါ်ဒီတက်တဲ့လူနာလေးဖြစ်တဲ့ရောဂါ TB လူနာတွေကတည်ဆုံးတဲ့နေရာကိုပြန်တွေ့ရတာပေါ့နော်။အဲ့ခါကျတော့ဒီခုနပြောတဲ့ community ရဲ့မှာကိုဗစ်ချစ်လို့တည်ရတာပေါ့နော်။ဒါမှမဟုတ်ဒီကိုဗစ်ဝင်ကြီးရဲ့ခါကျတော့ခြားရောဂါလက္ခဏာတွေခြားပြင်းထန်နေပေါ့နော်။ရောဂါခံကြည့်လို့တည်ရတာ။ဒါတွေကတော့ဟိုကျွန်တော်ကဖြစ်ကြည့်ရမှာပေါ့။ပြင်နေတာပေါ့နော်။အဲခုနလိုဒီရှေ့ရပေါ့နော်။ကျွန်တော်တို့နိုင်ငံတွေပေါ့ဘူးပေါ့။ဒီရှေ့ရကျွန်တော်တို့ဒီကူးဆက်နေပြင်းထန်နေဒီပိုးတွေခံစားရတဲ့နေရာပေါ့နော်။မအိန္ဒိယလိုပါလို့ကြည့်နေကြတယ်ဒီတက်နစ်ဖြစ်ကြတဲ့ဆိုင် community ရဲ့ဖြစ်ကပုံများတယ်ဆိုတော့ပြောရမှရှိတာပေါ့နော်အဲဒါတွေကတော့ကျွန်တော်ကတော့ verify တို့ဖို့ကတော့တော်တော်စီးစီးတိုင်းစစ်မှာပဲပြပါပေါ့နော်အဲတော့ဒီ data ရဲ့သဘောတရားအရပေါ့ဒီကျမကြီးအဲစနစ်ကစည်းစည်းအရပြောရရင်တော့ဒါအဲပုံပါပေါ့နော်ပိုးရဲဆိုတာဖြစ်နေပါတယ
်ဆေးရုံဆေးကန်းမရောက်ပဲဒီရပိုင်းအတွင်းနေမှာပဲတည်ဆုံးခဲ့ရသူအများစုဟာအသက်ရှူမဝဖြစ်ပြီးအရေးပေါ်အောက်ဆီဂျင်ကိုလည်းအချိန်မီမရခဲ့သူတွေပါဒီလိုတည်ဆုံးခဲ့တဲ့သူတွေကိုကိုဗစ်ကြောင့်တည်ဆုံးရသလားဆိုတဲ့စုံစမ်းစစ်ဆေးမှုတွေမလုပ်နိုင်ပဲနေချင်းပြီးမီးတကြိုပေးနေရတာပါရန်ကုန်ကပရာဟိတအဖွဲ့ရဲ့ပြောကြားချက်အရဆိုရင်တော့ဇူလိုင်လ23ရက်နေ့ကရေဝေးတုတ်တန်တစ်ခုထဲမှာမီးတကြိုခဲ့ရတဲ့အလောင်း200ကျော်တယ်လို့ဆိုပါတယ်ဒါနဲ့ပတ်သက်လို့ရွှေတန်းလင်းနိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးအောင်နိုင်ဝင်းကအခုလိုပြောပါတယ်
ကျွန်တော်တို့တကြိုပေးရတဲ့အင်အားအရာပေါ့နော်ဟိုတည်ဆုံးတဲ့လူတွေရဲ့အားကလက္ခဏာနဲ့သုံးတာက 85-80 ရာခိုင်နှုန်းလောက်ကိုရှိတယ်။ကျွန်တော်တို့တချို့တွေကရိုးရိုးယောဂါနဲ့တည်တာပါဆိုပြီးတော့ခေါ်တယ်။ဒါပေမဲ့တကယ်တမ်းသွားတည်တော့ကျွန်တော်ကလေးတွေမနည်းရဆိုရင်အခုဟိုအနက်ပြောက်သွားပြီ။ကျွန်တော်ကလေး၃ယောက်တော့အခန်းထဲမှာဖိတ်ထားလိုက်ရပြီ။အဲအဲ့တော့ဒီမှာတချို့ရတဲ့အားတွေကလည်းအမတန်ဝန်များလာတယ်
။ဆေးရုံဆေးကန်းတွေမှာလူတိုင်းစိတ်ကုသခွင့်မရတာနဲ့ကိုဗစ်တန်တရားလူနာအတော်များများလိုအပ်တဲ့အောက်ဆီဂျင်မရနိုင်တဲ့အခက်အခဲတွေအပြင်ကိုဗစ်ကာယောဂါရဲ့နောက်ဆက်တွဲစိန်ခေါ်မှုတွေကလည်းကြီးကြီးမားမားရှိနေပါဗျ။မုတ်တုံရာသီကိုရောက်လာတဲ့အတွက်လဲမြန်မာနိုင်ငံမှာကိုဗစ်ယောဂါကပုံမှုဆိုးရွားသွားနိုင်တယ်လို့ကုလအဖွဲ့အစည်းတွေကတတိပေးထားပါဗျ။လာမယ့်6လအတွင်းတန်းနဲ့ချီတဲ့မြန်မာပြည်သူတွေအစာရေစာပြတ်လတ်မှုကိုကြုံတွေ့ရနိုင်တယ်လို့လဲကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကတတိပေးထားပါဗျ။ခမ ्या
ကိုဗစ်ကြောင့်တည်ဆုံးရေတွေနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့တဲ့ရင်ကိုငင်းချမ်းပြပြသွားတာပါ။